เยมาสิตะนอกเดโมคราซีเยตองสุสนะปะจะถูรีปอสิตะเยอาจารย์แพทย์พินิหมู่รีเนี่ยเสร็จสรรนี่เด้สิอาชีณอูตัมมา2คู่โกอเมริกันกาตะเน้นลานี่มาอเยอยู่ตัดขับไปเยเจ้าตาวินเลอยู่ทาเดดุติยาปีเดยวนจีดุติยาโพจุจีตั้นหลายสิสินเยอทูพวนโมดุติยาโพจุจีอองสุตัมมา30ชิเลนตัมมา80คนโดเยป้ายไสหมู่รีอโจซีวาริโกอเมริกันกาเปปิงกัตตะจาว ဘန္ဒာယီဝန်ကြီးဌာနကမလ14ရက်နေ့မှာကြေညာလာပါဖေဖော်ဝါရီလနေ့ရက်နေ့ကမှာရဲချုပ်နယ်ပြည်ထရေးဒုဝန်ကြီးဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်လက်အောက်မှာရဲတပ်ဖွဲ့ဟာငင်းချန်းစွာဆန္ဒပြသူတွေကိုအဓိကရုံးနေနေလက်နက်တွေကြီးအစ်စ်တွေတုံတက်ခိုက်တာကြောင့်မလ13ရက်နေ့မှာလှိုင်တာယာကဆန္ဒပြသူ30ခုနှစ်ဦးသေဆုံးရမှုအပါအဝင်နိုင်ငံတော်ဆန္ဒပြသူဒါဇင်နဲ့ချီသ ုတက်ချတာတွေကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေအပါအဝင်အင်အားအလွန်ကျွတ်သုံးတာတွေဖြစ်လာတယ်လို့ဗန္ဓာယီဝန်ကြီးဌာနကထောက်ပြထားပါတယ်။တမ33ဟာဆိုရင်2018ခုနှစ်တုန်းကလည်းရိုဟင်ဂျာတွေအပေါ်ဆူဆူရွရွလူခွင့်ရချိုးဖောက်မှုကြောင့်အမေရိကန်အရေးယူတန်းခတ်ခံထားရတာဖြစ်ပါတယ်။မန္တလေးရတနာပုံတင်ပေါ်စိတ်မှာလူနှစ်ဦးသေဆုံးအများအပြားဒဏ်ရာရခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ဆန္ဒပြသူတွေကိုကြီးအစ်စ်နဲ့ပြစ်ခတ်တာမှာတပ်မ33ကစစ်သားတွေပါဝင်တယ်လို့အမေရိကန်ဗန္ဓာယီဝန်ကြီးဌာနကပြောဆိုထားပါတယ်။ဆန္ဒပြသူတွေကိုတပ်ဖြတ်နောက်တေးကြီးဒဏ်ရာရစေတဲ့အထိအင်အားသုံးပြီးအကွက်ချဖြိုခွင်းတဲ့လုံခြုံရေးတပ်ဖွဲ့တွေထဲမှာတပ်မ33နဲ့တပ်မ89နှစ်ခုစလုံးပါတယ်လို့လည်းဖော်ပြပါတယ်။နောက်ထပ်အရေးယူခံရတဲ့စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်စိုးကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုက်ရိုက်အစီရင်ခံရသူဖြစ်ပြီးသူထင်းချုပ်တဲ့ဒေသတွေမှာလည်းငင်းကြစွာဆန္ဒပြသူတွေရဲရဲဆက်ဆက်တိုက်ခတ်ခံရတယ်လို့ဖော်ပြပါတယ်။လက်နက်ကိုင်စစ်သားတွေဟာဆင့်မြေပြင်အတွက်သာဖြစ်ပြီးရဲတပ်ဖွဲ့လုပ်ငန်းတွေအတွက်မဟုတ်ကြောင်းလူသေးကြေစီတဲ့အထိအင်အားသုံးတာဟာဆိုရင်ဆရာနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုအကွက်ချကြံစီနှိမ်နှင်းမှုသာဖြစ်တယ်လို့အမေရိကန်ကပြောဆိုထားပါတယ်ရှင်။